ဒီမိုကရေစီထောက်ခံသူများကိုအင်အားအသုံးပြုနှိမ်နင်းခဲ့တဲ့မြန်မာနိုင်ငံမှာနိုင်ငံရေးပြန်လည်တည်မြတ်မှုလှုပ်ဆောင်ရန်ကြိုးပမ်းချက်တရားအဖြစ်ကုလသမဂ္ဂကိုယ်စားလှယ်ဒီကနေ့ကမ္ဘာအကြီးအမားဆုံးဒီမိုကရေစီနိုင်ငံမှာရောက်ရှိနေပါတယ်ဒီကနေ့ညူဒေလီသို့အီဘရာဟင်ဂမ်ဘာရီရဲ့ခရီးဟာမြန်မာနိုင်ငံကနိုင်ငံရေးအရေးအခင်ပြည်လဲရေးကူညီရန်အာရှနိုင်ငံများအားသွန်ကြိုးစားရန်6နိုင်ငံခရီးရဲ့တစိတ်တစ်ပိုင်းဖြစ်ပါတယ်သူကမြန်မာနိုင်ငံကိုပြန်မသွားခင်တရုတ်ပြည်သို့သွားရောက်ပါလိမ့်မယ်မစ္စတာအီဘရာဟင်ဂမ်ဘာရီဟာအိန္ဒိယနိုင်ငံဂျာယီဝန်ကြီးဌာနအတွင်းဝန်ရှစ်ရှန်ကာမနန်နဲ့တွေ့ဆုံခဲ့ပြီးအင်္ဂါနေ့မထွက်ခွာခင်အိန္ဒိယနိုင်ငံဂျာယီဝန်ကြီးအပြင်ဝန်ကြီးချုပ်မန်မိုဟန်ဆင်းနဲ့လည်းတွေ့ဆုံပါလိမ့်မယ်အိန္ဒိယနဲ့တရုတ်နိုင်ငံတွေဟာမြန်မာနိုင်ငံနဲ့စီးပွားရေးဒီမကစစ်ဖက်အရာပါရင်းနှီးဆက်ဆံမှုရှိကြပါတယ်မြန်မာနိုင်ငံကမငြိမ်သက်မှုများနဲ့ပတ်သက်လို့တရုတ်ကအစိုးရကြောင့်ပြောဆိုခဲ့ပေမဲ့အိန္ဒိယကများသောအားဖြင့်ငြိမ်သက်လျက်ရှိပါတယ်မစ္စတာဂမ်ဘယ်ရီကထိုင်းအင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတွေမှဆွေးနွေးခဲ့နှင့်ပြီဖြစ်ပါတယ်ဗုဒ္ဓဘာသာဖုံးတော်ကြီးများဥဆောင်တဲ့တောင်းတဲ့ကြီးလူတွေငြိမ်းချမ်းစွာဆန္ဒပြတဲ့သူများကိုလွန်ခဲ့တဲ့လရန်ကုန်မြို့မှာမြန်မာစစ်သားများကပြစ်ခတ်ခဲ့ပြီးတဲ့နောက်မစ္စတာဂမ်ဘာရီကအခုလိုခရီးထွက်ခဲ့ပါတယ်။ဒီနောက်စင်ကာပူနိုင်ငံဂျာယီဝန်ကြီးကအရှိတောင်အာရှနိုင်ငံများအနေနဲ့မြန်မာနိုင်ငံအပေါ်ဒဏ်ခတ်အရေးယူလို့စိတ်မရှိကြောင်းဘာကြောင့်လဲဆိုရင်အဲ့ဒီလိုလှုပ်ရင်စစ်အုပ်တပ်အုပ်ချုပ်တဲ့အစိုးရဟာပိုး၍အထီးကျဖြစ်သွားလိမ့်မယ်လို့ပြောကြပါတယ်ဆန်ရှင်များဟာထိရောက်မှုမရှိဘဲမြန်မာနိုင်ငံအတွင်းငကိုရှိပြီးသားကွဲပြားမှုတွေပို၍ဆိုးသွားနိုင်တယ်လို့ George Yeo ကဒီကနေ့ပြောကြပါတယ်စစ်တပ်မရှိရင်မြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်ပွားနိုင်တယ်လို့သူကသတိပေးပါတယ်စင်ကာပူဟာမြန်မာနိုင်ငံပါဝင်တဲ့10နိုင်ငံအုပ်စုအာဆီယံရဲ့လောလောဆယ်ဥက္ကဋ္ဌဖြစ်ပါတယ်